ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်မဲသဝဒေသမှာခွဲထွက် DKB ဘက်ကနေအခြေပြုထားတဲ့တပ်စခန်းတွေကိုမြန်မာတပ်မတော်နဲ့နေကြာစောင့်တဲ့ BGF ပူးပေါင်းတပ်တို့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒါပေမဲ့လို့နှစ်ဖက်တိုက်ပွဲကဖြစ်ပွားနေသေးပဲလို့နှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းမြန်မာတပ်မတော်ဘက်ကလည်းတပ်အင်အားတိုးချဲ့နေရာယူမှုတွေရှိလာနေတယ်လို့ DKB ဘက်ကလည်းကြောက်ကြားစနစ်နဲ့ခုခံသွားမယ်လို့ဆိုပါတယ်။ဒီတိုက်ပွဲကြောင့်တိမ်းရှောင်လာတဲ့စစ်ပြေးဒုက္ခတွေဟာ4000အထိရှိလာပြီးစစ်ဘေးလွရာမြန်ကြီးငူဒေသမှာတောင်တင်းနေစေဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမတမတော်နဲ့ကရင်နယ်ကြားစောက်တပ်ပူးပေါင်းရင်အနဲ့ထိုးစစ်ဆင်နေမှုကြောင့်ကရင်ပြည်နယ်မဲရဝတ်ဒေသကခွဲထွက် DGB အဖွဲ့တွေရဲ့အထိုင်စခန်းတွေလက်နှုတ်ခဲ့ရပေမဲ့အခုချိန်ထိတိုက်ပွဲဖြစ်ပွားနေစေလို့ဒီကိပီပြန်ကြားကြည့်ရရှိဘူကြီးစောရက်ထက်ကပြောပါတယ
်။လက်ရှိဒီရှိနေတဲ့စခန်းတွေကနေပြီးတော့ဆုတ်ခွာပြီးတော့နော်ဟိုအနီးနားပတ်ဝန်းကျင်နဲ့ဒီကျွန်တော်တို့စင်ချုံနယ်မြေဒေသတစ်ခုလုံးမှာတပ်တွေဖြန့်ကျက်ပြီးတော့ဒါပျောက်ကြားမိပြီပါနဲ့ကျွန်တော်တို့ဟိုစစ်ကစားပါပဲ။ဒီနေ့ဟိုမနေ့ကရပြစ်ကြပါတယ်။နော်မနေ့ကလည်းပြစ်တာတော့ဟိုဒီကျွန်းမှုဖြစ်ပွားနေရာဒီအဆုစုပေါင်းဒီလူလူအင်အား10ယောက်ကျော်ကြာဆုံးနေဆိုတော့ဟိုသတင်းရပါမယ်နော်။ဒီမှာဖြစ်တဲ့ဆိုတော့နေရာအပြတ်မရှိဘူး။
မနေ့ကမနေ့ပိုင်းမှာ TGB အခြေပြုစခန်းတွေဖြစ်တဲ့ဖိခါကုန်း၊ဖရာကုန်း၊ဝဘိုးတောင်စခန်းနဲ့ပူကျော်တက်စခန်းစတဲ့စခန်း၄ခုကိုမြန်မာတပ်မတော်နဲ့ကရင်နယ်ကြားစောက်တပ်တို့ကနေသိမ်းပိုက်နိုင်ခဲ့တာပါ။သိမ်းပိုက်ရရှိထားတဲ့ TGB စခန်းတွေကိုမြန်မာတပ်မတော်နဲ့ကရင်နယ်ကြားစောက်တပ်တို့ကနေအထိုင်ချနေရာယူထားပြီးမြဲ TGB အဖွဲ့တွေနဲ့တော့တိုက်ပွဲဖြစ်ပွားနေစေလို့ကရင်နယ်ကြားစောက်တပ်အမှတ်တုံညာတက်ခွန်တိုင်းရင်ကဒူးရီမှုပူမှုကျော်နောကပြောပါတယ်
အဲ့ဒီမဲ့တော့အကန်ကြီးတို့ပါတို့ကရိတ်ကကောတို့ဒီဝက်ဖလူလူတို့ပါတို့ကကောလုံးသိပ်ပိုက်ပြီးတော့သူတို့ထိုက်ထားတာဟောအကန်တွေကတော့ကောလုံးကကြပါပြီကျွန်တော်ဒီဒီရဲ့နဲ့တနဲ့ကောလုံးထိုက်ထားပါတယ်လက်သူတို့ကြတော့အဲ့ဒီဒီဘက်မှာလက်ပြေးပုံးပြီးတော့ကြောက်ကြစနေနဲ့အဲ့လိုမျိုးပေါ့လာတို့ကသူတို့ကလိုက်ပြီးတော့ပြပစ်တာတို့ဒီစင်မိုင်းတို့ပါတို့အဲ့ဒီသူတို့ပြစီတာပေါ့
စက်တင်ဘာလ၂ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့မဲရဝတိုက်ပွဲမှာထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အရေးအတွက်ကတော့အတိမပြုတ်နိုင်သေးပါဘူးလက်ရှိမှာမြန်မာတပ်မတော်ဘက်ကအင်အားဖြည့်တင်းပြီးထပ်မံထိုးစစ်ဆင်လာနေတယ်လို့ဘော်ဒါထမ်းမားတွေကလည်းအဓမ္မဖမ်းဆီးနေတယ်လို့ DGB ဘက်ကဆွဆွဲပြောဆိုပါတယ်
တမ်ဘောဘက်ကဆိုလို့ရှိရင်တိုင်ရင်ခုနှစ်ရင်နော်ဒီဝန်ကခုထပ်ပြီးတော့အင်းတိုးလာတယ်တမ်ဘောကဒီပေါ်တာဆွဲတဲ့နေသားရှိတယ်နော်နေမီလေးခုမှာပေါ့နော်အခုမွန်ပြည်နယ်စိုက်ကော်မှာမင်းရသာဒါပေါ်တာဝင်ဆွဲတယ်နောက်တစ်ခါဒီမင်းညားကပဲနော်ဒီညံကြီးမှုဒေတာဘက်မှာကလော့ထော့ရွာအတမှုရရွာနောက်မအဲရွာနော်အဲ့ဒီမှာဒီတို့ပို့တယ်နော်
ဒါပေမဲ့ညံကြီးမှုဒေတာအတွင်းပေါ်တာဝန်ထမ်းဖမ်းဆီးတဲ့တဲ့ရင်ဟာတမတော်ကလည်းစစ်ကြောင်းခြေတက်တဲ့လမ်းကြောမှာဒေတာခန့်ရွာသားတွေပုံးချောင်တာဖြစ်တယ်လို့မြန်ကြီးမှုဒေတာခန့်စေတနာဝန်ထမ်းကိုကျော်လေးကဆိုပါတယ
်ရဲဘော်တွေပေါ်တာဖမ်းတာတော့မဟုတ်ပါဘူး။ဘာလို့လဲဆိုတော့နေရဲဘော်တွေတားတက်လာတဲ့ခါကျတော့သူတို့ကမခေါ်ဘူးလားခေါ်မလားအဲ့လိုမျိုးစွန့်ရင်နဲ့သူတို့ကအဲ့လိုမျိုးဆောင်တိန်နေတာပါ။တောင်စွန့်ရွာတို့မတ်အဲရွာတို့ကမော့လဲရွာတို့အဲ့ဒီမှာနည်းနည်းတိန်ဆောင်နေတာပါ။အင်းအားတော့ဒီကာဆက်ကူစီနဲ့တက်ထားတာ၁၉နှစ်နေများတက်လာတဲ့ခါကျတော့ရဲဘော်တွေတစည်းကို20 30လောက်တော့ပါတယ်
မဲရဝတီရာတိုက်ပွဲကြောင့်မဲရဝတီရာအတွင်းရွာပေါင်း20ကရွာသား4000ကျော်ဟာမြန်ကြီးမှုဒေတာဘက်ကိုတင်းရှောင်နေရတယ်လို့သူတို့ရဲ့စာဝတ်နေရေးအတွက်အစိုးရပါဝင်အနေနဲ့ရက်ရက်ကစေတနာရှင်တွေကနေလာရောက်အကူအညီပေးဆောင်နေကြပါတယ်။ကရင်ပြည်နယ်အစိုးရအနေနဲ့အစာအာဟာရဝတ်ထံနဲ့ကျန်းမာရေးဆောက်ရှောက်မှုတွေပေးဆောင်နေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကခုလိုပြောပါတယ်။
ကျမကြီးကိစ္စတွေကျွန်တော်ဆေးရုံပွဲတခုလို့သူတို့မှဆေးရုံဖြစ်နေကြတယ်ကျွန်တော်ဒီကနေပြီးတော့ဆရာဝန်ဆရာမလေးလည်းကြာကျွန်တော်ပြတ်သွားပြီအဲအဲ့မှာအစ်စ်ကျွန်တော်ပြောင်းလို့ပြန်ကြည့်ရတယ်ဘုံရောကမပြတ်အောင်လို့စားဖို့ပြောဆန်းသူတို့ကတက်တက်လို့ပဲငင်းငုံနေတာစားရတာဟုတ်ကဲ့ပြီးတော့ကျွန်တော်ဆန်းစားပြနောက်တစ်ခုကဟိုကပြောကျမကြီးဆေးနောက်တစ်ခုကအဝတ်စား
စက်တင်ဘာလ3ရက်နေ့ကနေ့ထိဖြစ်ပွားနေတဲ့မဲရဝတိုက်ပွဲတွင်နှစ်ဖက်သက်တွေထိခိုက်မှုများပြားနေတယ်လို့စစ်ပေးဆောင်ရွာသားတူကလည်းမြေမြုပ်ဘုံနေမိတာကြောင့်တိုက်စုံမှုဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်မဲရဝဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ခေါ်ကရင်မျိုးရာစည်းရုံးကလည်းတိုက်ပွဲရပ်တန့်ပေးဖို့စက်တင်ဘာလ13ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မဲရဝဒေသတွင်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ TGP အသက်တွေအနေနဲ့တမတော်စိတ်ကြောင်းနဲ့နေကြာဆောက်သက်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်ခြင်းမိုင်းထောင်ဖောက်ခွဲတိုက်ခတ်ခြင်းတွေဇက်တိုက်လုဆောင်နေတာကြောင့်တမတော်ကနေဝဘိုးဆောင်ကျုံထော်နေမြင်နဲ့မဲရဝနေမြင်ကိုအကန့်တရင်မှန်းချက်တတ်မှတ်ပေးပြီးတပ်သွင်းရှင်းလင်းစေရမှာစက်တင်ဘာလ15ရက်နေ့ထိတော့တိုက်ပွဲ13ကြိမ်ဖြစ်ပွားခဲ့တယ်လို့မြမတမတော်ကနေစက်တင်ဘာလ16ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ